ဒီလိုမျိုး ICJ နိုင်ငံတကာတရားရုံးမှာမြန်မာနိုင်ငံတရားရင်ဆိုင်နေရတာကိုအခွင့်အောင်းယူပြီးတော့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေမှာအေးအေးရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ကတိုက်ခိုက်မှုတွေရှိခဲ့ကြောင်းတပ်မတော်တာဝန်ရှိသူတွေကပြောလိုက်ပါတယ်။ချင်းပြည်နယ်ပလဝါနဲ့ရခိုင်ပြည်နယ်တွေကမြို့နယ်တချို့မှာပြင်းထန်တဲ့တိုက်ပွဲတွေအပါအဝင်လက်နက်ကိုင်ပဋိပက္ခတွေဒီရပိုင်းတွင်ဖြစ်ပွားနေတဲ့ပုံမှာတပ်ဖက်ကဒီလိုတုံ့ပြန်ပြောဆိုခဲ့တာပါ။အကြောင်းဆိုကတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ဒီခိုင်ပြည်နယ်မင်းပြမြို့နယ်ပါဝင်ပုံလူကျွန်းအမ်းမြို့နယ်နဲ့ချင်းပြည်နယ်ပလက်ဝါမြို့နယ်ဘက်မှာရခိုင်နဲ့နက်ကိုင်အေအဖွဲ့ကနေလမ်းတရာတပ်မတော်စခန်းမြန်မာနိုင်ငံရဲတပ်ဖွဲ့လုံခြုံရေးစခန်းတွေကိုတချိန်တည်းတပြိုင်တည်းဝင်ရောက်တိုက်ခတ်ခဲ့တယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကနေသတင်းထုတ်ပြန်ထားပါတယ်။အေရခိုင်နဲ့နက်ကိုင်အဖွဲ့အနေနဲ့ရခိုင်ပြည်နယ်တွင်စီးပွားရေးလုပ်ငန်းတွေပေါ်မှာအခွန်ကောက်ခံဖို့ထုတ်ပြန်ပြီး၎င်းတို့ရ2020ရခိုင်အိမ်မက်တွေကိုအကောင့်ထဲပေါ်ဖို့နဲ့ICJ မှာတရားရင်ဆိုင်နေရမှုအပေါ်နိုင်ငံတကာဖိအားပုံမှုရရှိစေဖို့ရည်ရွယ်ပြီးရခိုင်ပြည်နယ်အနှံ့ပြားတိုက်ပွဲတွေပေါ်ထုတ်တိုက်ခိုက်တာလို့လည်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကနေသတင်းထုတ်ပြန်ထားပါတယ်ဒီဇင်ဘာ15ရက်နေ့မှာကြာရောက်မဲ့ရခိုင်ပြည်နယ်နေ့မတိုင်ခင်မှာအေရခိုင်နဲ့နက်ကအဖွဲ့ကနေလန်ဒရာနဲ့တပ်မတော်ရဲတပ်ဖွဲ့စခန်းတွေကိုလာရောက်တိုက်ခိုက်ခဲ့ကြောင်းတပ်မတော်သတင်းမှပြန်ကြားရေးဖွဲ့အတူရင်းမှုဘုံမှုချုပ်စော်မင်းထွန်းက VOA ကိုခုလိုပြောပါတယ
်ဒီကတော့ဒီလိုဘက်ကတော့ဒီဇင်ဘာလ15ရက်နေ့မှာကျွန်တော်တို့လည်းသတင်းရပြီသားရှိတယ်အဲဒီပါဝင်ခြင်းမှာတော့ဒီရွာတွေလန်ဒရာတွေဒီကောင်တပ်မရှိအောင်လုပ်ပြီးပုံမကြအများအားဖြင့်ကျွန်တော်တို့သတ်သွင်းပြီးရိုးရာလုံးလုံးကြီးတွေသူတင်ပြင်နေတာရှိတယ်။ဒီရင်တော့ကျွန်တော်တို့ဒီ ICG မှာလည်းအတိုင်းဆိုင်ဆိုင်ရတဲ့အချိန်မှာလည်းအထက်ကျတဲ့ဒီဒီကိုတောက်ဆောင်နေတဲ့ဒီလားရှိတာလည်းရှိတော့ဒီကိုရမီမှာဘလောက်ဝမှာရှိတဲ့လုံခုစကားပေါ်မြေရွာရှိတဲ့မင်းလေးတော်စခန်းကိုဖတ်ဆက်ခဲ့တာရှိပါတော့။ဒီရင်တော့ကျွန်တော်တို့ဘလောက်ဝစခန်းပေါ့ဘလောက်ဝကားစီမံပြီးဈာပြင်းကျွန်တော်ဈာမောင်းကတော့လုံလုံကြီးရိုးပြည့်ကျင်းကျင်းစခန်းဒီအမ်းလို့လည်းအမ်းကြောင်းစကားအမျိုးလုံးကြီးကြောင်းနောက်ဆက်ပြစ်ခတ်တာလည်းနောက်ပြခံမှုရှိပြီလို့ဆက်ပါတ
ယ်ဒီဇင်ဘာလ9ရက်နေ့ကနေ12ရက်နေ့ထိပလောက်ဝမြို့နယ်နဲ့မင်းပြမြို့နယ်အမ်းမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့အေအဖွဲ့တို့တိုက်ပွဲပြင်းထန်ခဲ့တယ်လို့ဘူမှုချုပ်စော်မင်းထွန်းကပြောပါတယ်ဒီရက်ပိုင်းရခိုင်ပြည်နယ်တွင်တိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုတော့အေအေပြောခွင့်ရခိုင်တုခကအခုလို့ပြောပါတယ
်ဒီဇင်ဘာ12ရက်နေ့မှာတော့ဒီမင်းပြမြို့နယ်တလူဆောင်ရွာရဲ့အရှင်မြောက်ဘက်ဒီမဲဖူးတောင်နားမှာရှိတဲ့ဒီရန်သူအထိုင်စခန်းတစ်ခုကိုလက်ကဲကျွန်တော်တို့ဘက်ကနေထိုးစစ်ဆင်တိုက်ခိုက်ခဲ့တာရှိတယ်အဲ့ဒီမှာလမ်းတို့ဘက်ကတော့ရဟရဲ့နှစီကျဲတိုက်လို့ရင်တစီမဲနေပြီးတော့ဒီမနေ့၈နာရီခွဲကစပြီးတော့မှဟိုည၈နာရီကျော်လောက်ပြီပေါ့နော်ဒီမရမနာဒီတစ်သိစီလာပြီးတော့မှပြစ်ခတ်တိုက်ခိုက်ခဲ့တာရှိတယ်။အဲ့ဒီမှာဒီရန်သူရဲ့ဒီရဟရဲ့တွေကျဲတိုက်လို့ရင်ဒီမရမနာဒီပြစ်နေတဲ့ကြားကပဲမဲခူးတောင်လမ်းမှာရှိတဲ့ရန်သူအထိုင်စခန်းရဲ့ဒီတမဌာနချုပ်ကိုကျွန်တော်တို့ခိုင်းတက်တော့ကနေပြီးတော့တိုက်ပွဲနိုင်ခဲ့တာပေါ့နော်။အဲ့ဒီမှာဒီရန်သူစီကနေပြီးတော့ကျွန်တော်တို့ဒီလက်နေပစ္စည်းတွေဟိုတင်းစီရမိတဲ့ဥစ္စာကတော့ဟို120မမတလဲပေါ့နော်။ထောက်ရှိမမတလဲရပြီးလို့ရှိရင် MG42 တလဲပေါ့နောက်ဒီလက်နဲ့ငွေ6လက်ပါဝင်ပေါ့နော်ဒီရန်တို့အလောင်းဆိုးကိုလည်းတင်းရှိရမိတာရှိတယ်မြေပုံမျိုးနဲ့အင်ဂျင်ရွာရဲ့အနောက်ဖက်ပေါ့နော်2ကီလိုမီတာလောက်အကွာမှာလည်းပဲဒီမနေ့6နာရီ15ကစပြီးတော့မှတိုက်ပွဲဖြစ်နေတာရှိတယ်
ဒီဇင်ဘာ10ရက်နေ့မြေပုံမြို့နယ်တွင်ဖြစ်ပွားခဲ့တဲ့နောက်ဆက်သွဲတိုက်ပွဲတွေမှာအန်းချေဆိုင်ခမညာ383တိုက်ရင်ထံကနေစစ်အုပ်ဆောင်ပစ္စည်းတွေပါဝင်တဲ့ချင်းတောင်40ကျော်ကိုထပ်မံသိမ်းဆည်းရမိခဲ့ပြီးမြောက်ဦးမြို့နယ်ပေါက်တော်ပြင်းရွာနီးတင်းကြိုက်တော်တောင်ဖက်မှနဲ့စစ်တပ်နေရာချထားတဲ့ဘုံလူကျိုးမြို့နယ်ယူရီယုတ်ကျေးရွာရဲစခန်းကိုလည်းတိုက်ခတ်ခဲ့တယ်လို့ခိုင်တုခကပြောပါတယ်
ဒီဇင်ဘာလ17ရက်နေ့ညနေ6နာရီကျော်လောက်မှာဒီရိုတရုတ်ရေးစင်းစခန်းထဲမှာအခြေစနေရာယူထားတဲ့ခမာ204တိုင်းရင်ကိုကျွန်တော်တို့ပတ်စံနေပြီးတော့ဝင်ရောက်ပြစ်ခတ်ခဲ့တာ။အဲဒီမှာတော့ရန်သူပြင်းထန်တွေကိုကျွန်တော်တို့ဒါထိထိရောက်ရောက်နဲ့ဒီအထိနာအောင်လို့ပြစ်ခတ်နိုင်ခဲ့တာပေါ့နော်။
နောက်ဖက်ဖွဲ့တာဝန်ရှိသူတွေကတော့သူတို့ဖွဲ့အထိခတ်မှုတွေကိုတော့ပြောဆိုတာမျိုးတော့မရှိခဲ့ပါဘူး။ဒီဇင်ဘာ17ရက်နေ့ကမင်းပြားမြေပုံမြောက်ဦးမြို့နယ်ဆုံးမှာတိုက်ပွဲတွေတောက်လျှောက်ဖြစ်ပွားခဲ့ပါတယ်။ဒီရပိုင်းတွင်ဖြစ်ပွားနေတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလောက်ဝမြို့နယ်ဘက်ကပြစ်ခတ်တိုက်ခိုက်မှုတွေမှာအရသာ9ဦးသေဆုံးပြီး15ဦးကျော်တန်ရာရရှိမှုတွေလည်းရှိနေပါတယ်။မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်ဖွဲ့တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲစဉ်တွင်အရသာ80ဦးကျော်သေဆုံးခဲ့တယ်လို့120ကျော်ထိခိုက်ဒဏ်ရာရရှိခဲ့ပြီးရွာသား200နီးပါးတန်တရာနဲ့ဖမ်းဆီးခံနေရတယ်လို့ရခိုင်အဖွဲ့အစည်းတွေကစည်းရင်းပြစ်စုထားပါတယ်ခင်ဗျာ။